မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲသည့်ဓာတ်ခွဲအတည်ပြုမှုတွေ့ရှိလာတဲ့အတူဆေးရုံဆေးခန်းတွေနဲ့ကုသရေးစင်တာတွေမှာ COVID လူနာတွေပုံများလာပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့ရောဂါထိန်းချုပ်နိုင်တဲ့အခြေအနေမှာရှိနေပြီးကြိုတင်ပြင်ဆင်မှုတွေလည်းဆောင်ရွက်ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရန်ကုန်တိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာထွန်းမင်းကကိုဗစ်လူနာစများလာပုံကိုအခုလိုရှင်းပြပါတယ
်။ Omicron က imported case တွေတွေ့တာပေါ့။နိုင်ငံသားကျန်းမာရေးတဲ့မှာ Omicron ကစားလေးနည်းနည်းတွေ့တယ်။နောက်ပြီးတော့လဲကူးကဖောင်ကြီးတင်တဲ့အကြောင်းမှာတင်တဲ့နေပွင့်တော့တင်တဲ့နားတွေမှာကူးစက်တာလေးနည်းနည်းရှိတယ်နော်။ကျွန်တော်တို့နိုင်ငံသားကျန်းမာရေးလူတွေကို hotel မှာထားပြီးတော့ quarantine ထားပြီးတော့စစ်တယ်။စစ်တဲ့အားတွေကိုကျွန်တော်တို့က positive သမားတွေဆိုရင်ကျွန်တော်တို့ကသက်ဆိုင်ရာ treatment center တွေဆေးရုံတွေပို့တယ်။ကိုယ်လည်းရှိတဲ့နေရာတော့ဒီဇင်ဘာလတဲ့စာရတော့ဇန်နဝါရီလနည်းနည်းများတော့အများကြီးတက်တာမဟုတ်
ဒီနေရာမှာရန်ကုန်တိုင်းကျန်းမာရေးဦးစီးနဲ့ပူပေါင်းဆောင်ရွက်နေတဲ့ဝေလူကျော်ပရိုက်တာအသင်းတာဝန်ခံဦးကျော်ဇော်ကလည်းလူနာပို့ရတာစများလာတယ်လို့ဆိုပါတယ
်ကျွန်တော်တို့ကတော့တိုင်းကျန်းမာနေဆော့စစ်တဲ့အခါမှာတွေ့ခဲ့လူ positive ဖြစ်တဲ့လူကိုသူတို့တတ်မှတ်ထားတဲ့စင်တာကြီးပို့ပေးတာပေါ့နော်လူနာထူးခြားမှုနေတာတော့အစားနဲ့စာရင်တော့နည်းနည်းနည်းနည်းများလာပါတော့ဒီလိုဆိုလည်းရှိတာပေါ့၁၂ယောက်ရှိတာပေါ့ဒီနေ့အစား၁ယောက်၂ယောက်၃ယောက်ပဲရှိတာပေါ့နော်ပြီးရက်လာလောက်ကအခုဒီလမှာကျတော့နည်းနည်းများလာတာပေါ့ဆယ်ယောက်ပတ်ဝန်းကျင်တော့အများအားပို့နေရတာပေါ့နော်တနေ့တနေ့ဦးပေါ့
ဒီချိန်ထဲမှာပုဂ္ဂလိကဆေးရုံတချို့မှာလည်းကိုဗစ်လူနာတွေများလာတဲ့တည်းထွက်နေတဲ့ပေါ်မေးရမှာဒေါက်တာထွန်းမင်းကအခုလိုရှင်းပြပါလေ
ဆေးရုံတွေမှာများရတော့ဒီလိုလေပေါ်သီးထွက်တဲ့လူတွေထဲမှာတချို့ကအစိုးရဆေးရုံတွေမှာမတက်ပဲနဲ့ပြည်မပုဂ္ဂလိကဆေးရုံမှာတက်ဖို့ဆန္ဒကြီးရလို့ဆိုကျွန်တော်တို့ကခွင့်ပြုပေးတယ်လေ။နောက်တချို့နိုင်ငံသားတွေကလည်းပုဂ္ဂလိကဆေးရုံမှာတက်တာ။တာဝန်ရတဲ့အနေနဲ့ပုဂ္ဂလိကဆေးရုံခုနှစ်ရုံလောက်မှာတက်ခွင့်ပေါ့ကျွန်တော်တို့ကစစ်ဆေးပြီးခွင့်ပြုတာ။အဆိုရဆေးရုံကတော့အဓိကဝေဘာကြီးဆေးရုံမှာထားတာပေါ့။နောက် treatment center နှစ်ခုရှိတယ်။ဒီဘက treatment center ရဲ့နောက်ပုတ်ချက်တဲတွင်ပေါ့သူကနာ treatment center ပေါ့နော်။အဲနှစ်ခုပေါင်းမှာတော့လူနာ900ကျော်တော့ဆန်းတော့။ဒါတော့ကျန်းမာရေးဌာနနဲ့အလူရှင်နေနဲ့စုပြီးပြောဖွင့်နေပြီးလက်ခံပြီးတော့ treatment center နှစ်ခုအဲအဲသုံးခုပေါင်းရင်လူနာ960လောက်လက်ခံနိုင်တယ်ဘူးလက်ရှိကတော့ဟိုပြည့်စံနေတဲ့အနေတော့မရှိပါဘူးသုံးဖို့တော့ဘုံနဲ့တဝက်ကြပါပြက်လိုက်ရှင်းလိုက်ပါလေအဲ့လိုဖြစ်နေတာပါနောက်တချို့ကြတော့လေဟိုပုဂ္ဂလိကဆေးရုံတတ်တယ်ဒီဟို treatment center တွေကြတော့ဟိုအများနဲ့တူတူနေရတာပေါ့နော်အဲ့ဒါကြောင့
်အဲ့ဒီတော့ Omicron နဲ့အားလုံးကိုဆေးစစ်နိုင်မှုအနေအထားကိုဆက်မေးရမှာလေဒေါက်တာထွန်းမင်းကအခုလိုဆက်ရှင်းပြပါတယ
်အဲမှန်တယ်ပြောရင်တော့အိုမီကရွန်ကလည်းဟိုကိစ္စတိုင်းကိုလူတိုင်းကိုကျွန်တော်တို့ကစစ်တာမှာမဟုတ်ဘူး။ positive ထွက်တဲ့လူနာထဲမှာပါဒီ covid positive လူနာကအိုမီကရွန်ဖြစ်မဖြစ်စစ်တာပေါ့နော်။အဲ့တော့အခုကတော့အတော်တော်များများစစ်နေပါတယ်ကျွန်တော်စစ်သေးပြီးနေပါတယ်။မြေသားတမ်းမာရေးတပ်ဖွဲ့ဆိုင်ကလည်းစစ်တယ်။တမ်းလို့ပဲလည်းစစ်သေးပြီးရပါတော့။ဒီနိုင်ငံသားအတန်လာတဲ့လူရောနောက်ဒီကလေးရောဂါလက္ခဏာရှိတဲ့လူရောစစ်သေးပြီးနေပါလေ။သူတို့နောက်ပုံမှန်တော့ဟိုလေရင်နဲ့ကြီးသွားမှာတော့အတင်းတန်းတက်မှာဒါရရလည်းအများစစ်သေးပြီးနေပါရလဆေးဘုဆန္ဒရှိရလို့လည်းတက်တရာကိုနဲ့မိကြတဲ့လို့နဲ့ဆေးရုံတွေမှာသွားစစ်ဆေးလို့ရတယ်။နောက်အပြင်မှာလည်းပုံပြတက်ကလေးတွေမှာလည်းဆက်ဆံပြီးစစ်ဆေးလို့ရတယ်။နောက်ကျွန်တော်တို့ဓမ္မယုဒနာကနေအခမ်းအနဲစစ်ဆေးပြီးတဲ့နေရာတွေလည်းရှိတယ်ပေါ့နော်။ဒါမဲ့ရောဂါလက္ခဏာရှိရယ်ကိုယ့်ကိုယ်ကိုပေါ့ဦးဆက်ခံရတယ်လို့တန်ရာကြီးမှစစ်ဆေးတာကောင်းအောင်မလို့ရတဲ့နဲ့စစ်ဆေးတော့လည်းအလကားပို့တာပေါ့ဗျာ။ဟု
တ်။ဒါအပြင်လက်ရှိတာဝန်ရှိသူတွေဘက်ကပြင်ဆင်ထားမှုအနေအထားကိုလည်းမေးရမှာဒေါက်တာထွန်းမင်းကအခုလိုဆိုပါတယ်
။ဒီကနေ့ကတော့ရောင်တိုင်းနေနေတော့တိုင်းဆိုးရပွဲနဲ့ရောရောင်တိုင်းကိုဗစ်ကော်မတီနဲ့ရောနောက်ဒီသမ္မတဘက်ကရောသမ္မတဝန်ကြီးဌာနရောဒီဘက်ကတော့အကုန်လုံးပြင်ဆင်ထားပေါ့။အခြေအနေကအစ်င့်လိုက်အစ်င့်လိုက်ဆောင်ရွက်ပါမယ်ပေါ့။ဟိုမှာ treatment center တွေလည်းလိုအပ်ရင်လူနာထောင်ထဲကြည့်ပြီးလက်ခံနိုင်အောင် ready လုပ်ထားတယ်။ဆေးရုံတွေလည်းလိုအပ်ရင်ကိုဗစ်လူနာတွေလက်ခံနိုင်အောင်ပြင်ဆင်ထားပေါ့။ကိုလက်ရှိနေတာတော့ဟိုကပ်ပြတို့ပြောဟိုအများကြီးလူနာတက်လာမယ်နေတာမရှိဘူးပေါ့။လောလောဆယ်ကြီး။ဒါဝင်လေးတို့မှတော့ရောင်တိုင်းရောတန်တဲ့တန်တဲ့ဆိုင်တော့အစိုးပေါ့လေအသက်ဆုံးရှင်နေတဲ့လူကြီး65ရာခိုင်နှုန်းတော့ထိုးပြီးတယ်။ဒေါက်တာလည်းထိုးတယ်။အဲ့တော့ဟိုစပူနင်းလိုက်တို့ကိုဗီရှီတို့ဆိုင်နိုဖန်တို့အကုန်လုံးစက်တိုက်လည်းဆက်ထိုးနေပါတော့။နောက်တချို့ဝန်ထမ်းတွေနဲ့အကြီးအွယ်ဝင်တွေပေါ့။နောက်တချို့အသက်ကြီးတဲ့ဝန်ထမ်းတွေတို့ကျွန်တော်တတ်တော့ဘူးစားတော့ထိုးပေးတာ။ဒီလူတွေရေးချီတော့စီကန်းလိုက်တာပေါ့။ကျွန်တော်တို့ကိုဗစ်မှာသတ်မှတ်ထားတဲ့ social distancing တွေစီကန်းတွေမလိုအပ်တဲ့လူလူတွေမလောက်တာတို့နော်ဒီပြောင်းလဲပြောင်းအဲ့ဒါကောက်ကောက်နေပြီးတော့မတ်တက်တာတို့ရက်ကရကရဆေးတာတို့အပျော်ပါးတွေပေါ့ဖွဲလန်းတွေပေါ့ဒါကြီးရှောင်ကျင်ဖို့ပေါ့
ဒါဖြင့်လိုအပ်မဲ့အောက်ဆီဂျင်အတွက်လည်းအရင်ထက်ပိုပြီးပြင်ဆင်ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောနေပါတယ်ခင်ဗျ